ရုရှားနိုင်ငံမှာရှေ့လာမယ့်အပတ်တည်းကိုဗစ် -19 ကာကွယ်ဆေးလူအပြောင်များကိုထိုးနှံပေးမယ့်အစီအစဉ်ကိုစတင်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားအာဏာပိုင်တွေကိုပိုတိုဦးနေကအမိန့်ပေးလိုက်ပါတယ်
။ Это даёт нам возможность начать, если не массовую, то масштабную
အခုချိန်မှာလူအမျိုးများကိုကာကွယ်ဆေးထိုးပေးဖို့အခွင့်အရေးပေးရလာပြီဖြစ်ကြောင်းပထမဆုံးအနေနဲ့ကျန်းမာရေးဝန်ထမ်းတွေနဲ့ဆရာဆရာမတွေကိုကာကွယ်ဆေးထိုးပေးရမှာဖြစ်ကြောင်းအဲ့ဒီနောက်တော့လူအမျိုးများကိုကာကွယ်ဆေးထိုးနှံပေးဖို့စတင်လှုပ်ဆောင်ရမှာဖြစ်ကြောင်းရုရှားသမ္မတပူတင်ကပြောပါရယ်လာမယ့်ရက်တွေတဲ့ရုရှားနိုင်ငံအနေနဲ့ကာကွယ်ထိုးဆေးနှစ်သန်းကိုထုတ်လုပ်သွားမယ်လို့လည်းသူကပြောပါရယ်ပြီးခဲ့တဲ့လကတော့ရုရှားတို့ထုတ်လုပ်ထားတဲ့ Sputnik V လို့ခေါ်တဲ့ကာကွယ်ဆေးက92ရာခိုင်နှုန်းထိရောက်တယ်လို့ရုရှားနိုင်ငံကကြေညာထားပါရယ်ကာကွယ်ဆေးအမြောက်များထိုးနိုင်ရမယ့်အစီအစဉ်ကိုမိမိဇာနာအပေါ်အခြေခံပြီးဒီဇင်ဘာလတည်းစတင်ထိုးနှံပေးမယ်လို့လည်းရုရှားဒုတိယဝန်ကြီးချုပ်တီရှာနာဂိုလီကိုဗာကပြောပါရယ်ဒုတိယလှိုင်းယောဂကူးစက်မှုကိုတုံ့ပြန်ဖို့ရုရှားတို့ကအသွာလာပိတ်ပင်မှုတွေမလုပ်ဘဲကူးစက်တဲ့နေရာတွေကိုသာရွေးပြီးကန့်သတ်မှုတွေချမှတ်နေတာဖြစ်ပါတယ်။ရုရှားတို့ရဲ့ကာကွယ်ဆေးကိုပြည်ပနိုင်ငံတွေကိုတင်ပို့ဖို့ဆွေးနွေးနေချိန်မှာပဲရုရှားနိုင်ငံသားတွေကိုကာကွယ်ဆေးဦးစားပေးထိုးနှံသွားမှာဖြစ်တယ်လို့လည်းရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကကတိပေးထားပါတယ်။ကူးစက်မှုပေါင်း2,000-3,000ကျော်ရှိတဲ့ရုရှားနိုင်ငံဟာအမေရိကန်ပြည်ထောင်စုအိန္ဒိယနဲ့ဘရာဇီးနိုင်ငံတို့နောက်ကမ္ဘာမှာသရုပ်တအများဆုံးကိုဗစ် -19 ကူးစက်ခံရတဲ့နိုင်ငံဖြစ်ပါတယ်။